ချိတော်ရှင်ဆရာတော်ရှင်ပြည့်မြတ်ဒီဖျာယနေ့ညသာသနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်ပထမဝါဇုလဇန်17ရက်2023ခုနှစ်ဇွန်လ28ရက်ဗုဒ္ဓဟူးနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောကိုချမ်းငိမ်မအီထွန်တာမောင်ချမ်းကောင်းဆက်မိသားစုမှမအီထွန်ဤ44နှစ်ပြည့်မွေးနေ့လူရန်ကုန်မြို့နီကွယ်လွန်သူဦးလှထွန်းဖြူရှင်းနှစ်ပြည့်အားရည်စူ၏ဒေါ်အေးနှင့်တာသမီမေးတစုကွယ်လွန်သူဖခင်ကြီးဦးတနုမိခင်ကြီးဒေါ်သိန်းထိုက်တို့အားရည်စူ၏အမီဒေါ်ဝင်းကြီးဒေါ်ခင်စန်းကြီးစိုင်းကပါတာသမီမေးတစုရန်ကုန်မြို့နီနှစ်ဖက်မိဘများဖြစ်သောဦးတင်ဒေါ်တင်တင်ဦးထွန်းခင်ဒေါ်ရင်ရင်အမကြီးဒေါ်တိတာတင်အားရည်စူ၏ဦးကျော်စောဒေါ်မာလာတင်တာသမီမေးတစုမောင်အုတ်သာလင်းရန်22နှစ်ပြည့်မွေးနေ့အကျိုးအလူမအေးတင်စာမောင်ဤတရားအလူမိဘဘိုးဘွားများအားယေစုရေဒေါ်မေစုအောင်နှင့်သာမောင်မြတ်တီဟမိသားစုဦးအောင်ဆန်းဦးဒေါ်အေးတန်တာကြီးတမီ IVY 2နှစ်ပြည့်မွေးနေ့လူရန်ကုန်မြို့နေကွယ်လွန်သူမိဘနှစ်ပါးဖြစ်သောဦးထန်စိန်ဒေါ်ကျင်မြိုင်တို့အားယေစုရေဒေါ်ရှလန်းနှင့်ဒေါ်ရှတိတို့ဤမွေးနေ့ကုသိုလ်ဆရာမဒေါ်မြင့်ရွှေဒေါ်ခင်ရွှေတင့်ဒေါ်ခင်သိန်းတင့်မိသားစုဒေါ်ရင်ရင်55နှစ်ပြည့်မွေးနေ့အလူအဖြစ်စုပေါင်းဆင်ရင်ကျင်းပပြုလို့အတော်အွန်လိုင်းဓမ္မတပင်းနဲ့ဆက်လင်၍ကျေးဇူးတော်ရှင်ပါမခတ်ချုပ်ဆရာတော်ဖရာကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖရာတို့တော်ခြေတော်ဆုံးဥခ၍ယုတ်သေးစွာရှောက်တာအပ်ပါသည်ဗျာ
သာသနာတော်နှစ်2569ကောဇာတက္ကရာ1385ခုနှစ်ပထမဝါဇုလဇန်17ရက်2023ခုနှစ်ဇွန်လ28ရက်ပုရဟူနေ့၌အွန်လိုင်းမှာဟောကြားအပ်သောရှင်သာရိပုတ္တရာ၏သင်္ဂိတိတုတ်နချက်စုတရားဒေသနာတော်ယေဗုဒ္ဓရဲ့အဝခိမာရှင်သာရိပုတ္တရာကအနာဂတ်အတွက်အငြင်းပွားခြင်းမရှိရအောင်ဒီတရားတွေနဲ့ပတ်သက်ပြီးတော့တသံနဲ့ထွက်ကြဖို့အငြင်းခုမရှိဖို့ပြောဆိုကြွလွယ်မှုမရှိဖို့ဆိုတာတတိပေးပြီးတော့ဟောတဲ့တရားတွေဖြစ်တယ်သင်္ခီတိဆိုတာတန်ဆိုတာတညိတညရဲခီတိကပြောဆိုတာဟိုလူကတမျိုးဒီလူကတမျိုးအဲ့လိုမပြောရဘူးဒီတရားတွေနဲ့ပတ်သက်ပြီးတော့အလုံးဟာတညိတွေပဲပြောရမယ်အငြင်းခုံကွပြမှုမရှိရဘူးတန်ခယနာဆိုတဲ့အဓိပ္ပာယ်ကလည်းအဲ့ဒီအဓိပ္ပာယ်ပဲတန်ဆိုတာအတုတကွာကာယနာပြောဆိုကြတာဟိုပုဂ္ဂိုလ်ကတမျိုးပြောဒီပုဂ္ဂိုလ်ကတမျိုးပြောအဲ့လိုမဟုတ်ဘူးမြတ်စွာဘုရားဟောတဲ့တရားကိုအလုံးကတညီတဲ့ပြောဆိုကြတာဖြစ်တယ်အကွဲအလွဲမရှိအဲ့ဒီတညီတဲ့ပြောဆိုဖို့အရေးကြီးတဲ့တရားတွေကိုထုတ်ဖော်ပြီးတော့ရှင်သာရိပုတ္တရာကထီချက်တီချက်တွေနဲ့ပတ်သက်လာလို့ရှိရင်အလုံးဟာတညိတဲ့ပဲတသန်နဲ့ပဲထွက်ရမယ်တညိတဲ့ပဲပြောတဲ့နဲ့ဒါမှမြတ်စွာဘုရားရဲ့အဆုံးအမတွေဟာကြားရှိစွာတိမာလို့ဆိုအဲ့တော့ဒီသင်္ကိတိတုတ်မှာလာတဲ့အချက်တွေဟာမြတ်စွာဘုရားရဲ့အနှစ်ချုပ်တရားတွေလည်းဖြစ်နိုင်တယ်။နှစ်ချုပ်တရားတွေလို့ဆိုနိုင်တယ်ဘုရားဥကြီးညို့ကိုးကကြတဲ့ပုဂ္ဂိုလ်တွေဟာဒီနှစ်ချုပ်တရားတွေနဲ့ပတ်သက်ပြီးသိရှိနာလေ။ဖြစ်သောပြဟောတဲ့တရားတွေကဒုဗ္ဗဝနဲ့ကွာလန်နဲ့တရားမျိုးမဟုတ်ဘူး။ဘဝနဲ့ဆက်ဆက်ပြီးတော့နေတဲ့တရားတွေသာဖြစ်တယ်။နောက်ဆုံးနိဗ္ဗာန်သိပင်နဲ့ဘဝနဲ့ဆက်ဆက်ပြီးပြောရတာပဲဖြစ်တယ်ပေါ့။လူသားတွေအတွက်ကိုယ်တိုင်သိရှိနိုင်တဲ့တရားဓမ္မတွေသာဖြစ်တယ်။လူတွေမသိနိုင်တဲ့တ တရားမျိုးမဟုတ်ဘူးပေါ့နော်လူတွေရဲ့တဏ္ဍာမှာတကယ်ရှိတဲ့တရားမျိုးတွေဟောတာသစ္စိကတ္ထပရမတ္ထဆိုတဲ့အထိပ္ပယ်ကသစ္စိကတ္ထဆိုတာဟိုအတွေးထဲမှာသာရှိပြီးမျက်လှဲ့လို့တကယ်ကြတော့မရှိဘူးမျက်စိထဲမှာမျက်လှဲ့လဲလဲလှုပ်ထားသည့်အတွက်ကြောင့်အထင်မြင်များသာဖြစ်တယ်တကယ်ရှာလို့ရှိရင်မတွေ့နိုင်တာမဟုတ်ဘူးသစ္စိကတ္ထဆိုတာသစ္စိကတ္ထဆိုတာမှန်ကန်တဲ့အကြောင်းအရာဟာတကယ်ကိုရှိတယ်တကယ်ကိုရှိတယ်ပရမတ္ထဆိုတာတကယ်ရှိသည့်အတွက်ကြောင့်လွယ်မမှုမရှိတဲ့တရားတွေမြင့်မြတ်တဲ့တရားတွေလို့ဒီလိုဆိုလို့ပေါ့အလေးညာမဟုတ်ဘူးတည်တတ်မြင့်မြတ်တဲ့တရားတွေအဲ့တော့ပရမတ်ဆိုတာလည်းဒါကြောင့်လို့အဲ့ဒီအိဗယ်မျိုးတွေပြောတာပရမောဥဒ္ဓမောအဝိပရိတောသလွယ်မာတာမရှိအောင်မန္တရားတွေပါလွယ်မာမရှိဘူးအဲ့တော့ရှင်သာရိပုတ္တရာကသာသနာတော်မှာမြတ်စွာဘုရားဟောထားတဲ့တရားတွေကိုအနှစ်ချုပ်ပြီးတော့ဒီချက်ဒီချက်တွေနဲ့ပတ်သက်ပြီးတော့တတန်နဲ့ပဲထွက်ရမယ်အငြင်းကုန်မရှိစေရဘူးဆိုတော့စိတ်ရသာကြာကောင်းတယ်ပေါ့လူသားတွေအတွက်ကိုဟောထားတာအဲ့ဒီမှာနှစ်ချက်စုဆိုတစုတစုနှစ်ခုနှစ်ခုတွဲလိုက်အတွဲလိုက်ပြောသွားတယ်။နှစ်မျိုးအစုလေးတွေကိုပြောသွားတယ်။အဲ့တော့နံပါတ်၁ကအာစပြောတော့ဆိုနာမင်းစရူပင်းစနာနဲ့ယုတ်ဒါရိတဲ့တတဝရရဲ့တဏ္ဍာမသိနိုင်တာနန္တရားကတခုယုတ်တရားကတခုနန္နဲ့ယုတ်နဲ့ပတ်သက်လာလို့ရှိရင်လည်းဒီတရားနဲ့ပတ်သက်လာပြီးတော့တဏှီတဲ့ပဲဖြစ်ရမယ်အလုံးလူတွေရဲ့တဏ္ဍာမတွေးရှိနိုင်တဲ့တရားဟာနန္တရားနဲ့ယုတ်တရားဒီနှစ်ခုပဲရှိတယ်အဲ့ဒါကိုရည်ညွှန်းပြီးနာမင်းစရူပင်းစနန္တရားရဲ့ယုတ်တရားရဲ့ဒီနှစ်ခုမှတ်သားဖို့အဲ့တော့ချားမရှိဘူးနတ်နဲ့ယုတ်နှမျိုးပဲရှိရမယ်เนาะအဲ့တော့နန်းဆိုတာနာမဆိုတာပဲဟောခေါ်တာတော့လို့ဆိုတော့ဘုရားဟောတဲ့တရားတွေကိုကုန်လုံးအောင်ကုန်ဆုံးတော့ခန္ဓာနဲ့ပြောမယ်ဆိုလို့ရှိရင်ဝေဒနာခန္ဓာစိတ်ခန္ဓာချက်အစုသင်ညက်ခန္ဓာမတ္တမှုအစုသင်္ခါရခန္ဓာစိတ်စောဖန်နေမှုအစုဝိညာဉ်နဲ့ခန္ဓာစိတ်အစုဒါဟာဒီနံခန္ဓာ၄ပါးဟာနတ္တရားပဲဖြစ်တယ်အဲ့တော့ယသဗျာဟောတဲ့တရားတွေကနံခန္ဓာ၄ပါးကိုရင်နံလို့ခေါ်တာမဟုတ်ပဲနေနိဗ္ဗာန်ကိုလည်းပဲနံနေပါထဲဟောထားတယ်ဘာဖြစ်လို့လို့ဆိုတာနိဗ္ဗာန်ဟာမသိရတဲ့တရားမဟုတ်ဘူးသိရမယ့်တရားဖြစ်လို့နံနဲ့ဆက်ဆက်နေလို့နော်ဒါကြောင့်မို့နာမင်းစနန္တရားလို့ဆိုတဲ့နေရာမှာပရမတ္ထတရား၄ပါးနဲ့ပြောရင်စိတ်နဲ့စေတသိက်နန္တရားခန္ဓာနဲ့ပြောမယ်ဆိုရင်ဝေဒနာခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာကနန္တရားအဲ့ဒီထဲမှာနိဗ္ဗာန်ဆိုတာထည့်လိုက်တယ်နိဗ္ဗာန်လည်းပဲနော်နိဗ္ဗာန်ဆိုတဲ့အာယုံကိုမစိတ်ဖို့စိတ်မဉဏ်ဖို့ဉာဏ်ဖြင့်သိနိုင်တာဖြစ်လို့အဲ့ဒါကိုလည်းပဲနာနေပါထည့်ပြီးတော့ဟောတာတယ်ဒါပေမဲ့လို့နာမလို့အမည်ပေးထားပေမဲ့လို့ဖောက်ပြန်တဲ့နာမမျိုးမဟုတ်ဘူးတရားနော်အဲ့ဒါပရမတ္ထတရား၄ပါးပြောတဲ့အခါမှာစိတ်စေတေယုတ်နိဗ္ဗာန်ဟုတ်တော့လေခုနဲ့ပြောထားတာစိတ်စေတေယုတ်နိဗ္ဗာန်လေခုပြောထားတာအဲ့လေခုထဲမှာနိဗ္ဗာန်ကိုထည့်မယ်ဆိုရင်ယုတ်နဲ့နာနှစ်ခုပြောမယ်ဆိုလို့ရှိရင်နိဗ္ဗာန်ကိုနာနဲ့မှာပဲထည့်ရမှာလို့ဆိုလေယုတ်ထဲမှာမပါအောင်နိဗ္ဗာန်ကနာနဲ့မှာပါနာမလို့ဆိုပေမဲ့လို့အထိပ္ပယ်တစ်ခုအနေနဲ့ပြောတာသူကနော်နိဗ္ဗာန်ဟာဒီနန္တရားရဲ့ စိတ်စေတသိက်တရားတွေနဲ့သိနိုင်တဲ့အရာစွာတို့ခန္ဓာ၅ပါးကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့နေကြတယ်နံခန္ဓာ၄ပါးကလည်းတစ်ခုအာယုံပေါ်မှာအချင်းချင်းဆက်ဆက်ပြီးတော့နေကြတယ်နိဗ္ဗာန်ကြတော့တမ္မအာယုံမျိုးမဟုတ်ပဲနဲ့အလေးနဲ့ထားရတဲ့အာယုံအနေနဲ့နော်စိတ်စရတဲ့တရားတွေကိုမိမိရဲ့အာယုံမမညစ်စေတတ်တယ်ဆိုတဲ့အဓိပ္ပာယ်နဲ့နာမလို့ဒီလိုခေါ်တယ်အကြောင်းမြတ်လေးကတော့ကြွားတယ်ပေါ့အာယုံမမညစ်စေလို့နာမလို့ခေါ်တယ်နိဗ္ဗာန်ကြတော့အပြစ်ကင်းတဲ့သဘာဝတရားတွေမိမိပေါ်မှာညစ်စေလို့နာမလို့ခေါ်တယ်လို့အဲ့တော့နာမင်းစာဆိုတဲ့မယ်စေစေတဲ့နေပါအဲ့တော့ပရမတ္ထတရား၄ပါးနဲ့ခုံသွားရောခန္ဓာနဲ့ပြောရင်သာဝေဒနာသိညာသင်္ခါရဝိညာဏနေပါတို့ပြောတယ်နော်ရူပလို့ဆိုတာကြတော့မဟာဘုတ်၄ပါးနဲ့ထုမဘုတ်၄ပါးကိုမိပြီးတော့ဖြစ်တဲ့ဥပါဒယုတ်24ပါးအလုံးကမဟာဘုတ်၄ပါးကိုမိနေကြတာဖြစ်တယ်မဟာဘုတ်၄ပါးလုံးမှာမိပြီးမှကျန်တဲ့ဥပါရယုတ်တရားဖြစ်တယ်။မိတယ်ဆိုတာသူနဲ့ပတ်သက်ပြီးမှဖြစ်လို့ရတယ်။သူတို့ကြည့်မယက်တည်နိုင်ဘူးပေါ့နော်။အဲ့တော့မဟာဘုတ်၄ပါးဆိုတာကအထီးကအထီးကိုသဘောမျိုးပေါ့။စဉ်းစားကြည့်လိုက်ပဲဆိုလို့ရှိရင်ဥပမာအထီးကိုဝတ္ထုတစ်ခုကြည့်လိုက်ပေါင်မုံတုံးဆိုပါစို့ထင်ရှားတဲ့ဥပမာပြောမယ်ဆိုရင်ပေါင်မုံတုံးကြီးတစ်ခုအဲ့ဒီပေါင်မုံတုံးကြီးဟာအခုလို့အတုံးခဲဖြစ်ပြီးတော့နေတာကပထဝီအဲ့ဒီလို့ပထဝီအခုလို့အတုံးခဲဖြစ်အောင်အာဘောကဆူစီပေးတာတိဇောကရစ်မာစေတယ်ဝါယောတကဆူစီပေးထားတယ်တွန့်တွန့်ကပေးထားတယ်ဒါကြောင့်မို့ဒီပုံတရံပေါ်နေတာအဲ့တော့ဋ္ဌကြီးလေးပါးကဆုထားတဲ့ပုံတရံပဲပေါမုံတုံးကိုသဘောကြလို့ရှိရင်တခြားတွေတူတူပဲကိုယ်ခန္ဓာကိုယ်လည်းပဲနှာခေါင်းပုံစံပဲဖြစ်စေခေါင်းပုံစံပဲဖြစ်စေလက်ပုံစံပဲဖြစ်စေအတုံးခဲအပထဝီအဲ့ဒီအတုံးခဲဖြစ်အောင်ဖော်ဆောင်စုစည်းပေးတဲ့အာဘောစုစည်းပေးတာကအာဘောရစ်မာလာစေတာကတေဇောတွန့်ကန်ပေးထားတာကဝါယောဋ္ဌကြည့်ပြပါပဲအလုံးဟာပဲနေရာပဲဖြစ်ဖြစ်ဋ္ဌကြီးလေးပါအဲ့ဒီဋ္ဌကြီးလေးပါပေါ်မှာမျက်စိနဲ့မြင်ရတဲ့အစင်နှာခေါင်းနဲ့နမ်းရှူလို့ရတဲ့အနံ့နော်လျှာနဲ့လျက်လို့ရတဲ့အရသာစာဒါတွေကအဲ့ဋ္ဌကြီးလေးပါကိုမီးနေတာအဲ့တော့ဆိုလိုတာကပထဝီယဝတ္တိသောဝါယောဆိုတဲ့ဒီပင်မအတုံးခဲကြီးကဋ္ဌကြီးလေးပါအဲ့ဋ္ဌကြီးလေးပါပေါ်မှာမိပြီးတော့နေတာပါတော့မျက်စိနဲ့မြင်ရတဲ့အစင်ပြင်းပြူတယ်ဝါရင်ဝါတယ်ညိုရင်ညိုတယ်ဆဲအစင်အစင်တရံနော်အဲ့ဒါမျက်စိနဲ့မြင်ရတယ်အစင်တထံတရံကိုလည်းပဲဒီမျက်စိနဲ့မြင်ရတာပဲဒါကိုမျက်စိနဲ့မြင်ရတဲ့ဟာကတချို့ကပြေးကြတယ်ကာလာလာဖုံးလာမျက်စိနဲ့မြင်ရတာကနော်အယောင်လာသို့မဟုတ်တရံလာဆိုနှစ်ခုလုံးမဲ့ဖြေရမှာပဲဘာကြောင့်နှစ်ခုလုံးပြရမှာတော့ဆိုရင်ရူပယတနာဆိုတဲ့မျက်စိနဲ့မြင်ရတဲ့ရုပ်အကြောင်းကိုမြတ်စွာဘုရားကတပည့်သင်္ကန်းဤပါဠိတော်မှာဟောတဲ့အခါမှာအတူအရှိအလုံးအပြာဆိုတဲ့သရဏနေပါပါတယ်နော်အလင်းအမောင်းဆိုတာလည်းပါတယ်လူတွေကထင်တယ်အမောင်းကိုမမြင်ဘူးလို့ထင်တယ်အမောင်းလည်းမြင်ရတာပဲမြင်ရလို့ဟာမောင်းနေတာပြီးမရှိဘူးမောင်းနေတယ်ဆိုတာမြင်တာပဲလေနော်အလင်းကိုလည်းမြင်ရတယ်အမောင်းကိုလည်းမြင်ရတယ်အယောင်ကိုလည်းမြင်ရတယ်ပုတ်တရံကိုလည်းမြင်ရတယ်အလုံးကိုဆိုတာဒါကြောင့်မို့အစင်းဆိုတဲ့ရူပအစင်းဆိုတဲ့ရုပ်ကိုအင်္ဂလိပ်လိုပြန်တဲ့အခါမှာတချို့ကကာလာလို့ပြန်တာရှိတယ်တချို့ကတော့ဖုန်းလို့ပြန်တာရှိတယ်မတိစသည့်အတွက်ကြောင့်ဟို အလုံးပေါ်မှာချုပ်မိခြင်းမရှိသည့်အတွက်ကြောင့်နောက်ပိုင်းကျတော့ဘယ်လိုပြန်လဲ physical object မြင်လို့ရတဲ့အရာလို့ပဲပြန်လိုက်တော့ဟောမြင်လို့ရတဲ့အရာတချို့လဲတန်တန်ကမြင်ရတာမဟုတ်ဘူးစိတ်ကပဲပြောတာလို့ဆိုပြောမယ်ဆိုရင်တော့ပြောလို့ရတယ်ဒါပေမဲ့မြတ်စွာဘုရားဖွင့်ဆိုထားတဲ့ရူပယတနာကိုကြည့်မယ်ဆိုလို့ရှိရင်နော်အလုံးအဝိုင်းတောက်ပြဆရာပါတယ်နောက်ဆင်းရောင်နေပါတယ်နောက်ပြီးတော့အလင်းအမှောင်နေပါတယ်မြတ်စွာဘုရားသူ့ကသူရှင်းပြထားပြီးသားတပည့်တွေနေပါလေတော့မှာရူပယတနာဆိုတာသူ့သူရှင်းပြထားပြီးသားအဲ့တိုင်းပဲဆိုလို့ရှိရင်ကာလာလည်းဟုတ်တယ်ဖွန်လည်းဟုတ်တယ်ဒါမှမဟုတ်မျက်စိနဲ့မြင်ရတဲ့အရာလို့တို့ပြောရမှာအဲ့ဒါကဘယ်မှာရှိနေတာတော့ဆိုခုနပေါမုံတို့ကြီးကိုမြင်ရင်ပေါမုံတို့ကြီးကအညိုရောင်ဆိုရင်ညိုတဲ့အဆင်ရောင်ကအဲ့ဒီပေါ်မှာပဲရှိတာလေပေါမုံတို့ကြီးဖယ်လိုက်လို့ကရှိမှမရှိတာအဲ့ဒါကိုပြောတာဥပါဒယုတ်ဆိုတာအလုံးအဒီပေါ်မှာပဲမိတည်နေရတာထကြီးလေးပါပေါ်မှာမိတည်နေတယ်ထကြီးလေးပါပေါင်းဆက်ထားတဲ့ပေါ်မှာဥပါဒယုတ်24မျိုးကတည်နေတာအဲ့တော့အဲ့လိုမှာအဲ့ဒါကရှုပ်တရားအဲ့တော့လူရည်ရဲ့တဏ္ဍာမှာတွေးရှိနိုင်နိုင်တဲ့အရာဝတ္ထုကနှစ်ခုပါအောင်ဆိုရင်နာနဲ့ယုတ်ပဲအဲ့ဒီနာနဲ့ယုတ်ကိုသာမန်ပုဂ္ဂိုလ်တွေမတွေးရှိရပေမဲ့လို့တကယ်သူတော်စင်ပုဂ္ဂိုလ်တွေတွေးရှိနိုင်တဲ့နိဗ္ဗာန်ဆိုတာပါထည့်ပေါင်းထားတယ်ပေါ့အပြာသိတာကတော့သာမန်နန္တရားနဲ့စိတ်စေတသိက်လောက်ပဲသိမယ်စိတ်စေတသိက်တောင်အကုန်သိနိုင်တာမဟုတ်လေစိတ်စေတသိက်ကိုနန္တရားနိဗ္ဗာန်မှာထည့်ပြီးတော့နန္တရားရှုပ်မဟာဘုတ်နဲ့ဥပါဒာယုတ်ကိုယုတ်တရားလို့အဲ့ဒါနဲ့ပတ်သက်ပြီးတော့အညင်မပွားရဘူးလို့ဆိုလို့တယ်ဒါဟာဘုရားတရားတော့အတွက်မှာဓမ္မအရေးကြီးတဲ့စကားလုံးနှလုံးပဲနန္တရားနဲ့ယုတ်တရားထိတဲ့အပြင်မှာမရှိတော့လောကကြီးမှာနော်ထိတဲ့အပြင်မှာမရှိတော့ဒါအခုမင်းအလုံးချုပ်ပြီးတော့ပြောလိုက်တယ်အဲ့ဒါကိုရှင်သာရိပုတ္တရာကသင်္ကိတိဓမ္မနှစ်ချက်စုအနေနဲ့ဟောထားတာ။ဒါနဲ့ပတ်သက်ပြီးအညင်မပွားတဲ့တဲ့။နောက်တစ်ခုအရေးကြီးတဲ့ဒုတိယနှစ်ခုပြောအောင်။ဒုတိယနှစ်ခုကဘာလို့ဆိုရင်အဝိဇ္ဇာနဲ့ဘဝတဏှာ။အဝိဇ္ဇာနဲ့ဘဝတဏှာ။လူတွေဟာယုတ်တိဏ္ဍနေပေါ်လာပြီးတဲ့နောက်မှာအဲ့ဒီယုတ်ဏ္ဍနေရဲ့ဖြစ်ရာဘဝကိုတွေ့တာမှုဘဝဆိုတာရပါတယ်ဘဝရလာတဲ့အခါမှာယုတ်နဲ့ရတာဘဝရတာပဲလေနော်ခန္ဓာငါးပါးရလာတာဘဝရတာပဲဘဝဆိုတာတခြားမဟုတ်ဘူးကိုယ်တဏ္ဍာမှာရှိတဲ့ယုတ်နဲ့နံဒီနှစ်ခုဖြစ်လာတာကိုပြောတာဒါကိုဥပပ္ပတိဘဝလို့ခေါ်တယ်အကြောင်းတွေကကမ္မဘဝအဲ့တော့ဘဝတစ်ခုရလာတဲ့ဆိုတာတခါတခါကံကိုအဓိကထားပြောပေမယ့်လို့ကံကိုထိမ့်ချုပ်နေတဲ့အရာကိလေသာပဲဖြစ်တယ်။ကိလေသာရဲ့ကံရဲ့ဒီနှစ်ခုသည်အကြောင်းတရားတခါတရကံကိုပဲပြောလိုက်တယ်။ကံဤကမ္မဘဝသည်အကြောင်းတရားဥပပတ္တိဘဝဆိုတဲ့ရှုပ်နဲ့နံနှစ်ခုသည်အကျိုးတရားအဲ့ဒီဒီခန္ဓာငါးပါးယုံ nant တရားဟာဘာကြောင့်ဖြစ်တာလဲလို့ဆိုလို့ရှိရင်မြတ်စွာဘုရားဒီဒုတိယအုပ်စုမှာအဝိဇ္ဇာဝတ္တနာဒါပရိစ္ဆေသဘောကြည့်လိုက်လို့ရှိရင်ထင်ရှားတယ်လေအဝိဇ္ဇာပစ္စယသင်္ခါရကံတရားတွေဟာအဝိဇ္ဇာရှိနေလို့ဖြစ်တာနော်အဝိဇ္ဇာရှိနေလို့ဖြစ်တယ်အဲ့တော့အဓိပ္ပာယ်ကျတော့ဒီလိုယူရမှတော့မဟုတ်ဘူးနော်အမှန်မသိလို့ကုသိုလ်လုပ်တယ်လို့ပြောမယ်ဆိုရင်အထိပယ်ကမလှတော့ဘူးဖြစ်တယ်ပေါ့နော်အမှန်မသိလို့ကုသိုလ်လုပ်တယ်ဘာလို့လဲဆိုသင်္ခါရဆိုတာကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်အမှန်မသိလို့သင်္ခါရကုသိုလ်လုပ်တယ်လို့သူတို့ဆိုလို့တာမဟုတ်ဘူးအဝိဇ္ဇာရှိနေသေးလို့ရှိရင်ကံတွေဟာရှိနေမှာဖြစ်တယ်နော်အကြောင်းဆိုတာဟာထုတ်လုပ်တဲ့အကြောင်းရှိတယ်ဖြစ်စေတယ်ထုတ်လုပ်တဲ့အကြောင်းစနက producing cause ကတစ်ခု supporting cause အထောက်အကူပြုတဲ့အကြောင်းကတစ်ခုရှိတယ်အဲ့တော့ တချို့ဟာထောက်ကူပြုတာတော့အဝိဇ္ဇာကအကုသိုလ်ကြတော့သူနဲ့ပတ်သက်ပြီးတခါတည်းပူတွဲပြီးတော့ဖြစ်လာတာအဝိဇ္ဇာကြောင့်ကုသိုလ်ဖြစ်တယ်ဆိုတဲ့အခါကျတော့ထောက်ကူပဲသူကထောက်ကူကြောင့်သာဖြစ်တယ်သူကတည့်ရိုက်မဟုတ်တော့ဘူးအဲကြတော့အဲ့လိုပဋ္ဌာန်းပစ္စည်းနဲ့ကြည့်လိုက်မယ်ဆိုရင်ဥပနိဒိယတတိအဝိဇ္ဇာကအကုသိုလ်ကြတော့သဟဆတတတိအတူတူကဖြစ်ကြတယ်အကုသိုလ်စိတ်နဲ့အဝိဇ္ဇာကအတူတူကဖြစ်တာလေဒါကြောင့်ဟိုသဟဆတတတိသံပိယုတ်တတိအညမညတတိဟောအဲ့ဒီတတိတွေနဲ့လာတာအဝိဇ္ဇာကကုသိုလ်ဖြစ်စေတာကြတော့အဝိဇ္ဇာနဲ့ကုသိုလ်သည်အဝိဇ္ဇာကအကုသိုလ်ဟောကကုသိုလ်ဆိုတော့ရှင်တွဲမှုတော့မရှိဘူးမရှိပေမဲ့လို့ထောက်ကူပြတယ်အဝိဇ္ဇာကိုကြောင်းပြပြီးတော့ကုသိုလ်လည်းဖြစ်တယ်ဖြစ်တယ်အဲ့ဒီလိုဖြစ်တဲ့အခါမျိုးကျတော့ဥပနိတ္တယတတ္တိလို့ခေါ်တယ်။အထောက်ကူပေးတဲ့တတ္တိအနေနဲ့ယူတာ။အဲ့ဒါကြောင့်အကြောင်းတွေကရှော့ရှက်ခတ်နေတာ။နော်။နောက်တနည်းကစဉ်းစားမယ်ဆိုလို့ရှိရင်အဝိဇ္ဇာဆိုတာအမှန်မသိလို့မာရွဲ့တဲ့အတ္တိကိုဆိုလိုတယ်ပေါ့။အလောရဲ့အမှန်အတ္တိကိုဆိုလိုတယ်အဝိဇ္ဇာရဲ့အလုကစာပေကျမ်းဂန်နေမှာတော့ပါတော့အမှန်တရားကိုဖုံးကွယ်ခြင်းဟာသူ့အလုပဲအမှန်တရားကိုမမြင်ရအောင်သူကဖုံးကွယ်ပေးထားတာဖုံးကွယ်ပေးထားတဲ့ခါကျတော့ကျန်တဲ့အကုသိုလ်တွေကဖြစ်ခွင့်ရလာနော်ဖြစ်ခွင့်ရလာအဲ့ဖြစ်ခွင့်ရလာတဲ့အခါမှာသူကကုသိုလ်အကုသိုလ်တွေလှုပ်လာတယ်ပေါ့ဒါကြောင့်မို့ဟိုအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတဲ့နေရာမှာဒီမျက်မမြင်သူကံစံစံစံစံပြီးတော့လမ်းလျှောက်တယ်လို့ဆိုတာနဲ့ဥပမာပေးထားတာရှိတယ်เนาะမျက်မမြင်တဲ့ပုဂ္ဂိုလ်တယောက်ဟာလမ်းပြမဲ့ပုဂ္ဂိုလ်လည်းမပါဘူးရှေ့ကထုတ်ဆွဲတဲ့ပုဂ္ဂိုလ်လည်းမပါဘူးသူကသူစံပြီးသွားတဲ့အခါမှာတခါတည်းကလမ်းမှန်တယ်တခါတည်းကမှားသွားတယ်အဲ့ဒါလို့ပဲသံသယခီးသွားနေတဲ့ပုဂ္ဂိုလ်သည်အဝိဇ္ဇာရှိနေသည့်အတွက်ကြောင့်အမှန်ကိုမမြင်ဘူး။မျက်မမြင်တယ်လို့ပဲအမှန်ကိုမမြင်ဘူး။မမြင်သည့်အတွက်ကြောင့်လုံးမိလုံးရလုံးတယ်။တခါတလေကောင်းတာလုံးတယ်။တခါတလေမကောင်းတာလုံးတယ်။အဲ့လိုဆိုလိုတယ်ပေါ့နော်။အဝိဇ္ဇာရှိနေလို့ကုသိုလ်လည်းလုံးဖြစ်တယ်။အကုသိုလ်လည်းလုံးဖြစ်တယ်။ဒီလိုလည်းအတိပဲယူလို့ရတယ်ပေါ့။ဒုက္ခကိုဒုက္ခထင်ပြီးတော့လုံးတယ်။ဆိုတော့ဗမာပြည်မှာပြောလိုက်ပြောထားရှိကြတာတခုပြောပြ။လူငယ်လူရွယ်တွေဟာအိမ်အောင်ပြုတ်ကြတယ်အိမ်အောင်ပြုတ်တဲ့အခါမှပြဿနာတွေဖြစ်လာတယ်မပြုတ်ခင်ကအဲ့ဒါတွေကိုကြွတင်သိလာတော့ဆိုမသိဘူးပြဿနာဖြစ်လာပြီဆိုတော့မှနောက်တရကြတာမျိုးတွေရှိကြတယ်ပေါ့နော်နောက်တရတာမျိုးတွေရှိတယ်အဲ့ဒါလိုပဲကောင်းမဲ့ထင်လို့လုပ်တာမကောင်းတာတွေဖြစ်လာတယ်လူဘဝကိုကောင်းမဲ့ထင်လို့ကုသိုလ်ပြုပြီးတော့ဆုတောင်းလိုက်တယ်လူဘဝတော့ရလာပါရဲ့ဒါပေမဲ့ဥခြင်းနာခြင်းသေခြင်းပြဿနာပြုဆုံးကြုံရခြင်းဆိုတာ၄ကိုတွေးတဲ့ထင်မပါဘူးလေအဲ့ဒါ၄အမျိုးဆုံးဖြစ်တာအဲ့ဒီရောဂါဝေဒနာဖြစ်မဲ့ဆိုတာလည်းမပါဘူးဒီထင်မှာနော်ဒုက္ခဒုက္ခရောက်မဲ့ဆိုတာလည်းဒီထင်မှာမပါဘူးသူကလူဘဝလူချမ်းသာပဲမျောလင့်ပြီးတော့ဆိုလိုက်တယ်အဲ့တော့သူကအကောင်းထင်နေဆိုပေမဲ့အကောင်းကြီးမရနိုင်ဘူးအဆိုးတွေပါပါနေတယ်လို့သူဆိုလို့ရနော်အဝိဇ္ဇာကြောင့်ဒီသင်္ခါရဖြစ်တဲ့ဆာအကောင်းထင်ပြီးတော့လှုပ်လိုက်တာလှုပ်ရင်ရတော့အကုသိုလ်လှုပ်တဲ့သူကလည်းပဲသူချမ်းသာမဲ့ထင်လို့လှုပ်တာပဲကုသိုလ်လှုပ်တဲ့သူကလည်းချမ်းသာမဲ့ထင်လို့လှုပ်တာပဲအကောင်းထင်ပြီးတော့လှုပ်တာဒါပေမဲ့မကောင်းတော့မှဒီလိုဖြစ်တာဥပမာမယ်မေတ္တာဝိနကရဲ့ဇက်လမ်းမှာကြည့်လိုက်မယ်ဆိုလို့ရှင်မေတ္တာဝိနကဆိုတဲ့ကတ္တဗဖရာလက်ထက်ကလူငယ်တယောက်ဟာမိဘကကတ္တဗဖရာရဲ့ဥပတိကသူအမေကမြတ်စွာဘုရားကိုကိုးကွယ်တဲ့တကယ်ဥပတိကမှာသောတာပန်သူတို့အိမ်ကလည်းချမ်းသာတယ်သို့တော်မေတ္တာဝိနကကစွန့်စားခြင်းနဲ့မိဘတွေကတော့အေးစိစိနေစေခြင်းနဲ့သူတို့ရှာထားတဲ့ငွေကြေးတနာတွေများစွာရှိတယ်ပေါ့။ဒါပေမဲ့မိတ္တဝိနကကစွန့်စားခြင်းတော့မလုပ်တော့ပင်လယ်ခရီးကိုသွားခြင်း။သူရတဲ့ဗက်ဆန်နဲ့ ပင်နဲ့ခီးကိုဖြတ်ချင်းအဲ့တော့သူ့မိရဖြောင်းပြတယ်မင်းတယောက်တည်းစားလို့မကုန်ဘူးဒီသားလေးတယောက်ပဲရှိတာအိမ်ရှာထားတဲ့ငွေတွေများကြီးမသွားစေချင်းမသွားစေချင်ဘူးဆိုတော့မိဘစေဆန္ဒကိုလုံးဝလက်မခံမိဘကရှေ့ကနေကာစီးပြီးတော့တောင်းတဲ့တားတဲ့အခါမှာမိဘကိုတွန်းလှဲ့ပြီးတော့မိဘဘောကကြော်ခွာပြီးတော့သူခရီးထွက်သွားတယ်ဒါမိဘစကားကိုနားမထောင်ရင်နေမကဘူးတွန်းလှဲ့ပြစ်ခဲ့သေးတယ်เนาะအဲ့ဒီလိုနဲ့သူပင်လိုက်ခရီးသွားတဲ့အခါကျတော့ပင်လဲခရီးမှာသင်္ဘောကြီးကရှေ့မတူလို့ရက်တက်တဲ့အခါမှာမဲချတယ်အဲ့ဒီခေတ်ကထုံးစံတယ်ပေါ့မဲချတော့သူ့ပဲကြားတယ်သုံးကပြန်ချသူ့ပဲမဲကြားတယ်အဲ့ဒါနဲ့သူ့ကိုအသက်ငယ်ဖောင်လေးတစ်ခုကိုတင်ပြီးတော့သူ့ကိုဖောင်နဲ့မျောလိုက်ပြီးတော့သူတို့ခီးဆက်ကြသူလည်းဖောင်လေးပေါ်တင်လိုက်ရောသင်မောကြီးကသူကသူခုခေတ်လို့ဆိုရင်ဆက်ပြတ်နေပေါ့လေစနိုးသွားတယ်ပေါ့သူလည်းဆင်းသွားရောသင်မောကအကောင်းသွားရောအခုသူချုပ်ပြီးတော့အဲ့ဒါနဲ့သူကဖောင်လေးနဲ့စီပြီးတော့မျောသွားတယ်မျောသွားတဲ့ကမှအင်းလေထဲမှာဆိုကျွန်းလေးတွေရှိတယ်အဲ့ဒီကျွန်းတဲ့ကျွန်းကိုသွားတင်တော့ဝေမတိကပြိတ္တမနဲ့သွားတွေ့တယ်လေးရောင်နဲ့သွားတွေ့တယ်သူတို့ကနေခံညစာနော်နေခံညစာအဲ့ဒီမှာသူကချမ်းချမ်းသာသာနေရပြီးတော့ထိတဲ့ကောင်းတာတွေ့လေအောင်မယ်ဆိုပြီးတော့ထင်းနဲ့ရှေ့ဆက်မျောတာနော်တဖြည်းဖြည်းသူထင်းတဲ့အတိုင်းပဲဝေမတိကပြိတ္တာတွေကျွန်းနေမှာပထမ၄ရောက်တွေ့တယ်နောက်ထပ်၈ရောက်တွေ့တယ်နောက်၁၆ရောက်တွေ့တယ်ဆိုတဖြည်းဖြည်းတို့အဲ့ဒီကနေပြီးတော့သူကလောဘကတက်တဲ့တက်လာပြီးတော့နောက်ဆုံးဆက်မြော့သွားတဲ့အခါကျတော့ငရဲဘုံဆိုတဲ့ဒိတာကျွမောရောက်သွားတယ်ငရဲသားတွေခံတဲ့ကျွမောရောက်သွားအဲ့ဒီကျွမောကိုသူတက်လိုက်တဲ့အခါကျတော့လူတယောက်ကငရဲခံနေရတယ်ငရဲခံနေရတဲ့သူအဲ့ဒီငရဲခံနေရတဲ့သူကခေါင်းမှာသင်္နှုန်းဆက်ကြီးကခေါင်းပေါ်မှာစွတ်ထားတယ်စွတ်ထားပြီးတော့အဲ့ဒီသင်္နှုန်းဆက်ကြီးကခေါင်းကိုโอ้สามีเยิ้ดตะลุบ่เนาะสามีเยิ้ดเสร็จลุของอู่ผัดนี่โหเสกก็ผัดได้ไม่หู้ของอู่คลีนี่คลีนี่တော့ตุยเยเยตันเยเยฤกုံจาตูอ่ะอ้อเฮญีญู่ပြီးတော့နေတာตูยောက်ตั๋วได้ခါကျတော့ตูစိတ်แท้มาบลุထင်นึกซวยเอริตินนงเสร็จจี้กูจาบันญีปั่นท่าได้ลุထင်ปั่นปั่นท่าได้ลุထင်น่ะตูอ่ะသွေးရဲ့တန်ရဲ့ထွက်နေတာကိုစန္ဒကုနန္ဒအနိတွေမိကပ်အနိတွေပေါ့လေခုခေတ်လို့ဆိုရင်တော့ဒီလိုကမိကပ်အနိတွေချဲထားတယ်လို့စိတ်ထဲမှာထင်အော်ဟိညင်းညူနေတာကြတော့သူကတချင်းဆုံနေတယ်လို့ထင်ခုံပေါင်းနေတာကြတော့ dance လုပ်နေတယ်လို့ထင်ကြည့်တကယ်ရတော့ဟုတ်လို့ကငရဲ့ခံနေတယ်သူမျက်စိထဲမှာလွယ်လွယ်မှားမှားတွေဖြစ်ကုန်တာအဲ့မှာအဲ့ကြရသူကပါသွားလို့တုံးဆိုအဲ့ငရဲ့သနာသွားပြီးတော့လောကမှာမင်းအပျော်ဆုံးနဲ့တူတယ်မင်းကားပြီးတခြင်းနေဆိုမျက်နှာမှာလည်းပဲဟုတ်လားမိကတိအနည်းတွေလိမ့်ထားတယ်ခေါင်းမော့လည်းဂျာပန်ကြီးကလှမလှသူအဲ့ဒါတွေသွားပြောသူ့ပေးပါလားသွားတောင်းဟိုလူကတော့ပထမတော့ပြောတယ်ဒါဂျာပန်မဟုတ်ဘူးသင်္နှုန်းဆက်ငါမျက်နှာမှာနီးနေတာတွေကအဲ့ဒါတွေကသွေးတွေငါအိုဟိနေတာတခြင်းဆိုနေတာမဟုတ်ဘူးငါခုံပေါက်နေတာမခံတာလို့ခုံပေါက်နေတာကနေတာမဟုတ်ဘူးလို့ဟိုလူကရှင်းပြတယ်မရဘူးသူကမင်းမပေးချင်လို့ရှောက်ကြတယ်ငါမျက်စိထဲမှာလည်းမမြင်ဘူးလေမင်းဟာအပျော့ဆုံးပုဂ္ဂိုလ်ပေါ့လောကကြီးမှာအပျော့ဆုံးပုဂ္ဂိုလ်ပဲဆိုတော့အဲ့ဒီငရဲသားကစဉ်းစားတယ်ထိကောင်းလဲငါလို့မိဘကိုပြစ်မှားလာတယ်သူဖြစ်တော့တယ်အဲ့တော့ငါတော့ဝုတ်ချက်ဖို့အချိန်ကြာလာလို့ဖြစ်မှာပဲဆိုပြီးတော့သူကောင်းမော်ကသင်္နှုန်းဆက်ကြီးကိုချွတ်လိုက်တာခတိုင်းဆိုရင်ချွတ်လို့မရဘူးအဲ့ချိန်မှာလက်နဲ့ဆံပြီးတော့ချွတ်လိုက်တော့ကျွတ်သွားတာကျွတ်တာနဲ့ကဲမင်းလို့ချင်းယူတော့ဆိုပြီးတော့ကောင်းမော်တင်ပေးလိုက်တယ်သူကောင်းမော်လည်းရောက်ရောသင်္နှုန်းဆက်အဲ့ကျမှသင်္နှုန်းဆက်မှန်သေးတယ်သူလည်းအဲ့ဒီမှာခုံပေါက်ပြီးတော့ခဏလို့သွေးရဲတန်ရဲနဲ့ခံနေရရှာအဲ့တိုင်းဆိုရင်တော့အရှင်လက်လက်ငရဲကြတဲ့ပုံစံမျိုးဖြစ်နေတယ်အဲ့ဇာလန်ကမေတ္တာဝိနကဆတ်ဆိုတာရှိတယ်เนาะတကယ်တော့အရှင်လက်လက်တော့မဟုတ်တော့ဘူးပေါ့ဂျက ရဲမှာတည်တာတော့ဖြစ်တော့တယ်အစာပရမတော့ဟောကောင်းဟုတ်မယ်နောက်ပိုင်းကျတော့တည်တာပဲဖြစ်အဲ့တော့အဝိဇ္ဇာဆိုတာအဲ့ဒါမျိုးမကောင်းတာကိုကောင်းတယ်လို့ထင်ဆင်းရဲတာကိုချမ်းသာတယ်လို့ထင်အဲ့ဒါလို့အထင်အမြင်နေလွဲမှားသွားတာအဝိဇ္ဇာလောကကြီးမှာလွဲမှားမှုကြောင့်ဘာတွေဖြစ်တုံးပထမအဝိဇ္ဇာဒုတိယဆက်ပြီးတော့ဟောတာဘဝတဏှာတော့အဝိဇ္ဇာဖြစ်ပြီဆိုရင်နောက်ကတဏှာလိုက်လာတယ်ဆိုတာကိုပြောတာပဲနော်အမှန်မသိလို့ရှိရင်တွေ့တာမှုကဝင်လာတယ်လို့ပြောတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းအငြင်းကုန်မရှိဘူးနော်အဝိဇ္ဇာနဲ့ဘဝတဏှာအဲ့ဒါတွေ့ဘဝတဏှာဆိုတာဘဝပေါ်မှာတွေ့တာတမက်တဲ့ဘဝကိုလိုချင်တဲ့တဏှာကိုဘဝတဏှာလို့ဒီနေရာမှာလို့ဆိုတယ်ဘဝစန္ဒဘဝကိုလိုချင်တာဘဝလိုချင်တဲ့ဆိုတာခုနလိုကြပန်ကြီးလိုချင်တယ်လို့ဒုက္ခကိုမမြင်ဘူးဒုက္ခပဲမြင်ပြီးတော့အဲ့လိုလိုချင်တာဘာကြောင့်ဘဝရဲ့အပြစ်ကိုမမြင်တယ်လဲဆိုရင်အဝိဇ္ဇာဖုံးပေးထားတယ်နော်အကောင်းမဲ့ထင်တယ်အဆိုးမမြင်ဘူးဒါအဲ့လိုမျိုးကတွင်းရဖြစ်လာတာဘဝမှာရလာတာကနတ်နဲ့ယုတ်เนาะရှာလာတာကိုအကောင်းထင်မှုကြတော့အဝိဇ္ဇာကွယ်ပေးထားပြီးတော့ဘဝကိုတွေ့တာလာကြတော့တဏှာခုနယုတ်တရားနတ်တရားတွေလူတွေရထားတဲ့သဘာဝတရားကိုခေါ်တယ်အခုကြတော့အဲ့ဒီဘဝပေါ်မှာဘာကြောင့်ဒီလိုဖြစ်နေရသလဲဆိုပြီးတော့အဝိဇ္ဇာနဲ့ဘဝတဏှာဆိုပြီး session ပြရမှာဒါတစ်ခုနဲ့တစ်ခုတူတူပဲသူကเนาะဆက်ဆက်ပြီးတော့ကြည့်လို့ရတယ်ပေါ့နောက်တစ်ခါကျတော့တဏှာဖြစ်လာတဲ့အခါမှာနောက်ထပ်ပါဝင်လာတော့ဆိုနောက်တတိယအုပ်စုကဘဝဒိဋ္ဌိနဲ့ဝိဘဝဒိဋ္ဌိဘဝဒိဋ္ဌိဆိုတာเนาะဘယ်လိုဟာဥဘဝဒိဋ္ဌိတုံးဆိုသာဝရတည်မြဲတယ်လို့ဘဝကိုသာဝရတည်မြဲတယ်လို့ယူဆတဲ့အမြင်ကိုဘဝဒိဋ္ဌိလို့ခေါ်တယ်ဝိဘဝဒိဋ္ဌိဆိုတာသာဝရတည်မြဲမှုမရှိဘူးเนาะဘဝဆိုတာဖြစ်လာပြီးပြတ်ဆဲတယ်ဆိုတဲ့အမြင်ရှိတဲ့အဲဝိဘဝဒိဋ္ဌိဘဝဒိဋ္ဌိနဲ့ဝိဘဝဒိဋ္ဌိလွဲမှားမှုပေါ့เนาะဘဝကိုသာဝရလို့ထင်တယ်သာဝရလို့မြင်နေသာဝရလို့မြင်နေတဲ့ကိုကတတ္တရဒိဋ္ဌိခေါ်တာပေါ့ဘဝဒိဋ္ဌိဝိဘဝဒိဋ္ဌိဆိုဝိဘဝဆိုဒီနေရာမှာဝိဘဝကစိစဉ်ဥစ္စာကိုပြောတာမဟုတ်ဘူးတချို့နေရာကျတော့ဝိဘဝစိစဉ်ဥစ္စာဒီနေရာမှာဝိကတဘဝဘဝကင်းပြတ်သွားတာကိုပြောတာနော်ဝိကင်းကွာသွားတယ်ဘဝဘဝဘဝဆိုတာဆက်လက်ဖြစ်နေတာကိုကြိုက်တယ်ဝိဘဝဆိုတာဆက်လက်ဖြစ်နေတာမဟုတ်ဘူးပြတ်သွားတာကြိုက်တယ်။နောက်ဘဝကိုမရှိကျင်တဲ့လူတွေလည်းရှိတယ်လေကြိုက်တဲ့လူတွေရှိတာ။အဲ့တော့ဘဝဒိဋ္ဌိဝိဘဝဒိဋ္ဌိဒီတစ်ခုကတိုးတက်ဖြစ်ပေါ်လာတဲ့အာဟုတုတရားတွေပဲ။တခုနဲ့တခုဆက်ဆက်လို့ရတယ်။ဟုတ်ပြီလူတွေဟာပထမဆုံးရတာနာနဲ့ရုပ်ပဲ။အဲ့ဒီမှာရှိတိုးတက်လာဖို့ကျတော့အဝိဇ္ဇာနဲ့ဘဝတဏှာလွှမ်းမိုးထားတယ်။အဲ့ဒီနောက်မှာအမြင်တွေကဘဝဒိဋ္ဌိဝိဘဝဒိဋ္ဌိဆက်ထပိုးပြီးတော့မာရွဲ့တဲ့အမြင်တွေကလွန်မိုးထားတယ်။အဲ့ဒီလွန်မိုးထားတော့ဘာဖြစ်လဲဆိုတော့အဟိရိကအနုတ္တပ။နောက်တစ်စုံကအဟိရိကနဲ့အနုတ္တပ။အဟိရိကဆိုတာမယုံမုံခြင်းမဆက်ခြင်းမကြောက်ခြင်းသူစေအာကုသူတွေကိုမယုံမှုမကြောက်ဘူးသူစေအာကုသူတွေကိုမယုံမှုသူစေအာကုသူလောကမှာမရှက်ဘူးအဲ့ဒါကတခုအနုတ္တပဆိုတာနဩတ္တပသူစေအာကုသူကြောင့်ဒီသူစေတရားတွေအာကုသူတရားတွေကြောင့်ဖြစ်ပေါ်လာမဲ့အကျိုးသို့မဟုတ်ဒီသူစေအာကုသူတွေပုံမှန်လန့်နာကြောက်တာမရှိဘူးမလန့်ဘူးဆိုတာအမမတိလို့မလန့်တာ။ဘာနဲ့ဥပမာသူတို့ဆိုတော့ရှေးကဆရာတော်ကြီးတွေရေးထားတဲ့အတိုင်းပိုးဖလံမျိုးမိဟုတို့ကိုယုံနယ်လာသည်စာ။အမကြောက်တာ။မိကလေးကိုမြင်တဲ့အခါမှာဒီပိုးဖလံဆိုတဲ့အကောင်ကသူပူမယ်လို့မသိဘူးသူက လှတယ်လို့ထင်တာဒါလေးကလှုပ်လှုပ်လှုပ်လှုပ်နဲ့ဆိုပြီးတော့ဝင်ကြည့်တာသူကစုစမ်းတာဒီမိတော့ကလေးကိုသွားကြပြီးအဲ့ထက်ဝင်လိုက်တာဝင်လဲဝင်လိုက်ရောရှဲနေမိလောင်သွားရောအဲ့ဒါကိုပြောတာပုဖလံမျိုးမိကိုတို့အဲ့ဒါဘာလို့ဆိုအဟိရိကပဲအနုတ္တပပဲလေအနုတ္တပမကြောက်လန့်တာအဲ့တော့မယုံမုံဘူးမကြောက်လန့်ဘူးဆိုတာဟာလူရဲ့တဏ္ဍမှာအကုသိုလ်တရားတွေဖြစ်ပွားဖို့အတွက်ဖြစ်လာတယ်အကုသိုလ်တွေကိုလက်ခံကျင့်သုံးလာတော့တန်တရားထဲမှာပိုးရှိလာတယ်နောက်အဲ့ဒါရဲ့ဆန့်ကျင်မဲ့ကြတော့ဟိရိနဲ့ဥဒ္ဓပဟိရိကမကောင်းမှုဒုစရိုက်တွေကိုရုံမုံနဲ့ရှက်တယ်ဥဒ္ဓပဆိုတာမကောင်းမှုဒုစရိုက်တွေအတွက်သူစိတ်တည်ချောင်းကြောက်လန့်မှုရှိတယ်။အော်ရှက်တယ်ကြောက်တယ်အရှက်အကြောက်ဆိုဒီမှာပမစကားမှာရောထွေးနေတတ်သေးတယ်။ဒါပေမဲ့ရှက်တယ်ဆိုတာမကောင်းတာလို့အမှရှက်တာကိုပြောတယ်။ကြောက်တာလည်းမကောင်းမှုသူစိတ်ကကြောက်တာကိုပြောတာ။အဲ့ဒီဘက်ကကြောက်လန့်တာကိုပြောတာ။ဟိုတစီကြောက်တာတွေနဲ့ဆိုင်မှုနော်။အဲ့ဒါကြတော့ဒေါသဒါကြတော့မကောင်းမှုအကုသိုလ်တွေနဲ့ပတ်သက်ပြီးတော့ကြောက်လန့်တယ်။အဲ့ဒါကသူတော်ကောင်းတရားအဟိရိကအနုတ္တပကအကုသိုလ်ဟိရိယတ္တပကုသိုလ်လောကမှာအစုံလိုက်ပဲကောင်းတာနဲ့မကောင်းတာကိုတွဲပြထားတဲ့သဘောပေါ့နော်။နောက်တစ်ခုကတော့နောက်အုပ်စုတစ်ခုကဒောဝိသတတာနဲ့ပပမိတ်တာဒါအစုံတစ်ခုနှစ်ချက်စုတခုဒောဝဆတတာဆိုတာဒုဝဆာပြောရဆိုတာအလွန်ခက်တယ်အကြံပေးလဲနားမထောင်ဘူးဖယ်ကိစ္စပဲဖြစ်ဖြစ်ဖြောင်းမြပြောဆိုဖို့မရနိုင်တဲ့ပုံကမျိုးပေါ့မိဘတွေကဆုံးမရင်လည်းပဲဆုံးမလို့မရဘူးဒောဝဆတတာအပြောခက်တယ်စိတ်သက်ခေါင်းမာတဲ့ပုံကနော် step 1ဆို step 1ကောင်းမှာတဲ့ပုဂ္ဂိုလ်မျိုးဒေါသတတပြောဆိုရအလွန်ခက်တယ်ဆိုတာရှိတယ်အဲ့ဒီအပြောဆိုခက်တဲ့ပုဂ္ဂိုလ်ကမိကောင်းဆွေကောင်းရဖို့ဆိုတာခက်တယ်လေသူ့ကိုအကြံဉာဏ်ပေးမဲ့သူ့ကိုလမ်းညွှန်ပေးမဲ့မိကောင်းဆွေကောင်းဆိုတာမရှိနိုင်ဘူးဒါကြောင့်မလို့အပြောခက်ခြင်းကပထမမိကောင်းဆွေကောင်းမရှိခြင်းကဒုတိယဖြစ်သွားတယ်သူနဲ့ပေါင်းသင့်တဲ့လူတွေကအဲ့ဒီလိုလူမျိုးတွေဖြစ်တော့ပပမိတ်တတာနော်စေယုံမှာရှိတဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းတယ်အဲ့တော့စေယုံမှာရှိတဲ့ပုဂ္ဂိုလ်တွေဆိုတာဘယ်လိုပုဂ္ဂိုလ်တွေဆိုအတ္တတရှုံချခြင်းမရှိဘူးဒုတိလကိုခြင်းတရားမရှိဘူးအပတုတသူတော်ကောင်းတရားနဲ့ပတ်သက်လာလို့ရှိရင်ဘောတုတနဲတဲ့ဈာဏမှုမရှိဘူးမစ္စရိကိုချိုးတာချိတတ်တယ်ထုတ်ပညာအသိပညာကင်းတယ်အဲ့ဒီပုဂ္ဂိုလ်မျိုးဘာပမိတ်တာလို့ခေါ်တယ်တတ္တသီလတုတ္တစာကပညာအဲ့ဒါတွေရှိမှသူကတတ္တမရှိတော့သူ့ကိုအတ္တတသီလမရှိလို့ဒုတ်သီလတုတ္တမရှိလို့အပတုတ္တနော်စာကမရှိလို့မစ္စရိနော်ပညာမရှိလို့ဒုတ်ပညာလို့ခေါ်တာအဲ့ဒီပုဂ္ဂိုလ်မျိုးတွေကအဲ့ဒီလိုအကြီးချင်းတတသီလတုဒ္ဒစာကပညာဆိုတဲ့အကြီးချင်းကင့်မဲ့တဲ့ပုဂ္ဂိုလ်မျိုးပပမိတ်တာလို့ခေါ်တယ်။နော်ပပမိတ်တာအဲ့ဒီပုဂ္ဂိုလ်တွေနဲ့ပဲတွေ့ပြီးတော့ဒုက္ခဒုက္ခရောက်တယ်။သူ့ကိုဆုံးဆုံးမှလမ်းညွှန်ပြမဲ့ပုဂ္ဂိုလ်မရှိဘူး။ဘာလို့လဲဆိုသူကတော်ဝဆတ်ပြောဆိုခဲ့တယ်။အဲ့ဒါလေးကတတွေ့ပြထားတယ်။နောက်ထပ်အကောင်းမဲ့တတွေ့ရတော့ဘာလို့သောဝိသတ္တတာနဲ့ကလျာဏမိတ်တာဒါလေးတွေကအတွဲလိုက်အတွဲလိုက်ပြတာအမတ္တမအထိပ္ပယ်ရှိတယ်နော်တစ်ခုနဲ့တစ်ခုဆက်ဆက်မှုရှိတယ်သောဝိသတ်ဆိုတာသူ့ဝိသတ်ပြောလို့ဆိုလို့လွယ်တယ်အကြံပေးလို့ရတယ်နားထောင်တယ်ပြောဆိုရတဲ့ဆိုတာနားလည်းမှုရှိတယ်တချို့ကနားကိုမလဲတာလေပြောလို့ဆိုလို့လွယ်တယ်ဆိုတဲ့နေရာမှာနားလဲတယ်သဘောပေါက်တယ်သူကသူ့ကိုနားလဲသဘောပေါက်တယ်အဲ့ဒီပုံကမျိုးအပြောအခက်တဲ့ဆိုတဲ့ပုံကနားလဲမှုကမရှိတာနော်အဲ့ဒီပြောလို့ဆိုလို့လွယ်ခြင်းဟာဘာကိုဖြစ်စေနိုင်လဲဆိုတော့ကလျာဏမိတ်တာမိကောင်းဆွေကောင်းနေနဲ့တွေ့တယ်ပေါ့သူကပြောလို့ဆိုလို့လည်းလွယ်တယ်အကြံပေးလို့လည်းလွယ်တယ်ဆိုတော့သူ့နဲ့ ပေါင်းသစ်ဆက်ဆံတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ကောင်းနေဘယ်လိုပုဂ္ဂိုလ်တွေတုန်းကလျာဏမိတ်တာကောင်းတဲ့အရေးချင်းရှိတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်တုန်းဆိုတတ္တာသီလသုဒ္ဓစာကပညာရှုံးကြည့်ချက်တရားတရားရှိတယ်ကိုကျင့်သီလကောင်းတယ်သုဒ္ဓဆိုတာဘောသုဒ္ဓရှိတယ်နော်စာကဆိုတာကိုချိုးအတွက်မကြည့်ဘူးစွန့်လွတ်နိုင်မှုရှိတယ်ပညာလုတ်တင်တာနဲ့မလုတ်တင်တာအကြောင်းအကျိုးကောင်းဆိုသိတဲ့ပညာရှိတယ်ဆိုတော့ဒါလူကောင်းမဲ့လေလူကောင်းဆိုတာအဲ့ဒါလေးရှိမှလူတော်လူကောင်းဖြစ်တာအဲ့ဒါကလျာဏမိတ်တာကြာဒါကအုပ်စုလိုက်တဲ့နောက်ကြားထဲမှာယဟန်နေနဲ့တင်ပသက်တာမှုအဲ့ဒါနှစ်ခုတော့မပြောတော့ဘူးပေါ့နော်အကုန်လုံးမဟုတ်ပဲနဲ့အရေးကြီးတာဟိုတည်းပေါ့လေထူးခြားတာလေးတွေကိုထည့်ပြောနော်အလုံးနဲ့သက်ဆိုင်တာတခုပြောမှာနောက်တခုကဘာလို့ဆိုရင်ဣစ္ဆဝနဲ့လိစ္ဆဝဣစ္ဆဝဆိုတာအစာကွဲနှလုံးစင်ဝဣစ္ဆဝနောက်တခုကလစာကွဲနှလုံးဝလိစ္ဆဝဣစ္ဆဝဆိုတာဖြောင့်မတ်ခြင်းလိစ္ဆဝဆိုတာအဆက်ရှိခြင်းဒီဒိဗေအဲ့ဒါအဲ့တော့ယောသားဖြောင့်မတ်တယ်လူဆိုတာယောသားဖြောင့်မတ်ဖို့လိုအပ်တယ်လေယောသားဖြောင့်မတ်တယ်ဆိုတာမာယာတာထေးရကင်းစင်တာကိုပြောတာမာယာဆိုတာကိုရှိတဲ့အဖြစ်ကိုဖုံးကွယ်တာမယောသားလို့တာထေးရဆိုတာမရှိတဲ့ခုံလုံးတယ်ခုံမရှိရနဲ့ရှိကြအောင်ဆောင်းတယ်အဲ့ဒီနှစ်ခုတည်းဟာဟိုမယုံမသာလုပ်တဲ့သဘောလေးကြီးပဲကောင်းတော့ဒါကြောင့်မို့ဣစ္ဆဝဆိုတာဥစုပါဝဣစ္ဆဝဥစုဆိုတာဖြောင့်မတ်တယ်ဟိုမေတ္တာသုတ်တယ်မှာသက်ကောဥစုစသူဟုစုစဆိုတဲ့ဥစုသူဟုစုအဲ့ဒီဥစုကနေလာတာဣစ္ဆဝဆိုတာဒါဥစုဆိုတာဖြောင့်မတ်သူဣစ္ဆဝဆိုတာဖြောင့်မတ်ခြင်းနော်စကလုံးအိဗယ်မှာနည်းနည်းกว่าတယ်တူတူအိဗယ်ကတော့တူတူပဲဟောကပုဂ္ဂိုလ်ရည်ညွှန်းတယ်ဒါကြတော့တရားသဘောစိတ်နေစိတ်ဓာတ်ကိုရည်ညွှန်းတယ်အဲ့တော့ဣစ္ဆဝဆိုတာဖြောင့်မတ်တယ်ဗမာစကားကြတော့ယောသားတယ်ဖြောင့်မတ်တယ်ဥစုပฏิပန်နောဘဂဝတောသာဝကတံကိုဥစုဆိုင်ဖြောင့်မြောက်မှမကျင်တာကိုဥစုလို့ခေါ်တယ်နော်အဲ့ဒါလည်းပဲဖြောင့်မှန်ရမယ်လူရဲ့ခွန်သိက္ခာ human dignity ဆိုဖြောင့်မတ်ရမယ်။ကောက်ကျစ်တာလို့လိမ့်နာကြတာမလုပ်ရဘူး။အဲ့လိုဆိုလို့ပေါ့ဖြောင့်မတ်ရမယ်။အဲ့တော့ကောက်တာကိုစာပေကျမ်းကမှ၃မျိုးခွဲထားတာရှိတယ်။နော်လူတယောက်ဟာကောက်ပုံကောက်နည်း၃မျိုးရှိတယ်။ဘဝတစ်ခုလုံးနဲ့နှိုင်းရှင်ပြီးတော့သူကကြည့်ထားတာ။အဲ့ဒီအကောက်၃မျိုးဆိုပြီးတော့စာပေမှထည့်တယ်ဥစုကဖြောင့်မတ်မှုဥစုရဲ့စัจจမဲ့ပါဠိကဝင်ကနော်လူတွေသိပါတယ်စာရေးတဲ့အခါမှာပြောကြတယ်လေစာရေးဆရာတွေထည့်ကြတယ်ဝင်ကဟုတ်တိအလင်္ကာဆိုအဲ့ဒီဝင်ကပြောတာရှူရူဖြောင့်မြောက်ပြောတာမဟုတ်ဘူးကိုယ်လေလေးပြောတာဝိလေကြောင့်ပါခလေးပြောတာဝင်ကဟုတ်တိဆိုတာနော်ဝင်ကဆိုတာကောက်တာဥစုကဖြောင်းတာလမ်းဆိုလို့ရှိရင်ဖြောင်းဖြူးနေတာဥစုဝင်ကဆိုတာကောက်တာအဲ့တော့ဝင်က၃မျိုးရှိတယ်ဝင်ကတာကောက်တာ၃မျိုးရှိတယ်တဲ့ပထမကခေါမုတ်တာဝင်ကခေါမုတ်တာဝင်ကတာလို့စာပေမှာသုံးတယ်နောက်ကတာထည့်လိုက်တာတော့ဝင်ကဆိုရင်အကောက်ကောက်ချင်းဆိုတာကြဝင်ကတာနော်အရေးချင်းအဲ့ဒီမှာခောမုတ်တာဝင်ကတာခောမုတ်တာဆိုတာနွားကျင်ငယ်နွားကျင်ငယ်ကောက်လို့ကောက်တာတစ်ခုနောက်တစ်ခုကစန္ဒဝင်ကတာလာရေးကောက်တယ်လို့ကောက်တာတစ်ခုလာလေးတွေအချမ်းကလေးတွေလေလာစံကာလမှာထွက်လာလို့ရှိရင်လာချမ်းလေးကောက်ကောက်ကလေးလေအဲ့ဒါကိုစန္ဒဝင်ကတာလို့ခေါ်တယ်လာရေးကောက်နောက်တစ်ခုကြတော့နင်္ဂလဂေါတိဝင်ကတာနင်္ဂလဂေါတိဆိုထွန်ခိုင်းလက်ထွန်းနဲ့ကနောက်ကလက်နဲ့ကင်နဲ့ အကောက်ကြီးထွန်ကိုင်းကောက်လို့ခေါ်တယ်အဲ့ဒီထွန်ကိုင်းကောက်ကတခုကောက်ပုံကောက်နေ3မျိုးဆိုပြီးတော့ပြထားတယ်နော်အဲ့ဒါဘယ်လိုကွဲပြတော့နွားကျင်ငယ်ဆိုနွားတွေကလှက်တက်ပြီးတော့မောင်းတဲ့အခါကျတော့သူတို့ကျင်ငယ်စွန့်ကျင်ငယ်စွန့်တော့သွားလာနေတာဆိုကျင်ငယ်ကြောင့်ကတန်းမနေဘူးလေနွားကျင်ငယ်ကကိုယ်ကောက်နေတာပဲလေလှုပ်ရှားသွားလာနေလို့ရက်နေရင်တော့ဖြောင်းမှာပေါ့ရက်နေတာမဟုတ်ဘူးသွားနေရင်နွားကျင်ငယ်ဆိုတာနွားကျင်ငယ်စွန့်တာအဲ့ဒါကိုကြည့်ပြောတာအဲ့တော့ကောမုဒ္ဒဝင်္ဂဆိုတာအစကကောက်တာဟိုကောမုဒ္ဒဝင်္ဂလို့ခေါ်တယ်ပြောမယ်ဆိုရင်အစမှာကောက်တယ်အစမှာကောက်တယ်ဆိုအစဆိုတာဘယ်အရုံးဆိုရင်လူဘဝနဲ့တွေ့လိုက်လူဘဝမှာအရွယ်၃မှရှိတယ်လူငယ်ဘဝလူလက်ပိုင်းဘဝလူချီးဘဝ၃ခုခွဲလိုက်အရွယ်၃ခုနဲ့လူငယ်ဘဝတုန်းကတော့ဒီလူကကိုကျင်တရားမကောင်းဘူးလူလိုက်ပန်းရောက်တဲ့အခါမှာကိုကျင်တရားကောင်းတယ်အသက်ကြီးတော့လေကိုကျင်တရားကောင်းလာတယ်အဲ့ဒီပုံကမျိုးခေါ်မုတ်တာဝင်ကလို့ခေါ်တယ်အစမှာကောက်တာအစမှာကောက်တော့နောက်မကောက်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့နော်ဒါကတခုစန္ဒဝင်ကဆိုတာကြတော့သူကစန္ဒဝင်ကကအလဲမှာကောက်တာဟုတ်တာပေါ့လာကောက်နေတာအဲ့ကောင်မှခုံးထားတာလေလာချမ်းလေးရခရစ်စင်တာလာချမ်းလေး3ရက်လာတော့4ရက်လာတော့5ရက်လာတော့ချီလို့ရှင့်အချမ်းလေးထွက်နေအဲ့ဒါကသူကအဲ့ကောင်မှကောက်တယ်ဆိုလူနဲ့ပြောမယ်ဆိုလို့ရှင့်ငယ်ငယ်တုန်းကကောင်းတယ်ဒီကောင်အသက်ကြီးပိုင်းလည်းကောင်းတယ်လူလက်ပိုင်းတုန်းကဆိုးတယ်နော်လူလက်ပိုင်းတော့သူကဆိုးတယ်အဲ့ဒါစန္ဒဝင်္ဂလို့ခေါ်တယ်နောက်နင်္ဂလကောတိဝင်္ဂဆိုတာကြတော့သူကအဖျားလေးမှသွားကောက်ထားတာသူကအဖျားဆိုတာအဆုံးပဲလေအဆုံးမှကောက်တယ်အစနဲ့အလေအားကောင်းပြီးတော့အဖျားမှဆိုတော့သူကဘာပြောလို့တာတော့ဆိုလူတယောက်ဟာငယ်ဘဝတုန်းကလည်းဆိုးတယ်ဟုတ်လေငယ်ဘဝတုန်းကလည်းကောင်းတယ်လူငယ်လူလက်ပိုင်ဘုရားမှာလည်းကောင်းတယ်အသက်ကြီးမှဆိုးတာအဲ့ဒါအသက်ကြီးမှဆိုးတဲ့လူတွေကိုအဲ့ဒါငင်္ဂလကောတိဝင်္ဂလို့သာခေါ်ပြီးတော့ချွာအသက်ကြီးလာမှဆိုးတာနော်ငယ်တော့ကောင်းတယ်လူလက်ပိုင်တော့လည်းကောင်းတယ်အသက်ကြီးမှဆိုးလာတာလည်းရှိတယ်အဲ့ဒါမျိုးကငင်္ဂလကောတိဝင်္ဂလို့ဆိုအကောက်၃မျိုးဆိုပြီးတော့အဲ့လိုဥစုနဲ့ပတ်သက်ပြီးအစ္စဝနဲ့ပတ်သက်ပြီးတော့အဲ့လိုကိုကျင်တရားနဲ့ပတ်သက်ပြီးပြောတာပါလူဘဝမှာနော်ကိုကျင်တရားနဲ့ပတ်သက်ပြီးတော့ပြောတယ်အစ္စဝလိစ္စဝဆိုတာကျတော့ဟိရိကိုပဲပြောတာပါမကောင်းမှုအကုသိုလ်တွေကိုရှက်တယ်မကောင်းမှုအကုသိုလ်တွေလောက်အောင်ဆက်ဆုပ်တယ်အဲ့ဒါခုနလိစ္စဝဆိုတာရှက်ခြင်းပဲအိန္ဒိယနိုင်ငံတို့ဒီနာပင်္ဂလားဒေ့ရှ်နိုင်ငံတို့မှာဒီစကားလုံးမဲ့သုံးတယ်နော်တခါတော့ငါစာပင်္ဂလာဒေ့ရှ်ကထုတ်တဲ့စာအုပ်တို့ရှိတယ်စာအုပ်တို့ရှိတယ်အဲ့စာအုပ်ရဲ့နာမည်ကလက်ချာလို့ရေးထားလက်ချာလက်ချာဆိုတာရှက်စရာကောင်းတယ်ဆိုတဲ့အဓိပ္ပာယ်နဲ့ရေးထားသူတို့စီမှာလစ်စာကိုလက်ပမာရိယဖတ်တော့လစ်စာလို့ဖတ်တယ်သူတို့ဖတ်တဲ့ကလက်ချာလို့ဖတ်တယ်အထူးစကားလုံးပဲနော်လစ်စာရှမ်းနေကြတော့လစ်စီပေတလဘုန်းကြီးတွေပြန်တော်မူတဲ့အခါမှာခုံလူတွေထဲလက်ရှိတယ်လစ်စီပေတလသိခါကာမဆိုလစ်စီဆိုတာမကောင်းမှုမှရှက်တတ်တယ်ပေတလကိုကျင်တရားကိုချစ်မြတ်နိုးတယ်သိခါကာမသိခါကိုမြတ်နိုးတယ်ဆိုအဲ့လိုမျိုးတွေထဲလာနော်အဲ့တော့အဲ့ဒီပင်္ဂလာဒေ့ရှ်ကအမျိုးသမီးတယောက်ဆိုင်ဆက်မှာရေးတဲ့လက်ချာဆိုတဲ့စာအုပ်ထွက်ဖူးတယ်နာမည်ကြီးတယ်နော်အင်္ဂလိပ်လိုလာကြအဲ့ဒါဒီစကားလုံးပဲအဲ့တော့လူဆိုတာလူဘဝရလာတဲ့ခါမှာမဟုတ်တဲ့အလုပ်လုပ်ရင်ရှက်ဖွယ်ပဲလေနော်ရှက်စရာအလုပ်တစ်ခုလုပ်ထားတယ်မကောင်းတဲ့အလုပ်လုပ်မိထားတဲ့ပုဂ္ဂိုလ်တယောက်ဟာရှက်ဖွယ်ဖြစ်တယ်ပေါ့နော်လူကြတဲ့မှာမပြောရဲဘူးမဆိုရဲဘူးရှက်ဖွယ် မကောင်းတဲ့အလုပ်ကိုလုပ်တာအဲ့ဒါမျိုးတော့မကောင်းမှုအကုသိုလ်တွေကရှောင်ကျင်လို့ရှိရင်လစ်စဝါလို့ခေါ်တယ်ဒါလူရဲ့အယိချင်းနဲ့ပတ်သက်ပြီးပြောတာအစ္စဝါနဲ့လစ်စဝါအဲ့ဒီနှစ်ခုကလူတော်လူကောင်းတွေဖြစ်ဖို့အတွက်အစ္စဝါလည်းဖြစ်ရမယ်လစ်စဝါလည်းဖြစ်ရမယ်ဒီလိုဆိုလိုတယ်နော်ရှုသာဖြစ်မှုလည်းရှိရမယ်မကောင်းမှုအကုသိုလ်အလုပ်တွေကိုရှက်တဲ့ပုံကိုလည်းဖြစ်ရမယ်ဒီလိုဆိုလိုတယ်နောက်အုပ်စုတစ်ခုအရပါတော့ဆိုခန္တီခန္တီတောရိစခန္တီဆိုတာတစ်ခုတောရိစကတစ်ခုခန္တီကတော့လူတိုင်းကြာဖို့နေတာခန္တီဆိုတာဟုတ်ခန္တီဆိုတဲ့စကားကတုံ့ပြန်ပြီးတော့ဉာဏ်ဉာဏ်ထဏမပြောဘူးနော်သူ့ရဲ့အနိတ္တာကအတ္တမနတာစိတ်တ္တာတဲ့ဘသူကပါပြောပြောစိတ်ထဲမှာလာပြီးတော့ဒေါသမဖြစ်တာဒေါသမဖြစ်အောင်ထိနိုင်မှာခန္တီ။တော့ပြတ်မပြောနားမထောင်ပြတ်မပြောယုံနဲ့ခန္တီမဟုတ်ဘူးသူက။ကိုယ်လာဆဲလို့စိတ်ကိုမဆိုးဘူးဆိုမှခန္တီဖြစ်မှာ။နော်။တချို့ကျတော့ဒါကြောင့်မလို့လူပြောင်းနေဆိုသူတို့ခန္တီစမနိုင်လို့သီးခံရခြင်း၎င်းစိတ်ကတော့မကြိုက်ဘူး။ရမနိုင်တာနဲ့ပြန်မပြောရဲ့လို့ငုံခန္ဓာအဲ့ဒါခန္တီမဟုတ်ဘူးခန္တီရဲ့အတိပ္ပယ်ကအဲ့ဒါတော့မဟုတ်ဘူးကိုယ်စိတ်လေးကိုကိုယ်ပင်ကိုယ်စိတ်ကလေးကိုထိန်းထားနိုင်တဲ့ဆိုင်းသတ္တိလို့ဆိုလို့တယ်ဒေါသမဖြစ်တဲ့အနေထားအတိုင်းထိုင်ထိန်းထားနိုင်တာအဲ့ဒါခန္တီတိခန္နေဆိုအဲ့ဒါကိုပြောလို့တာနော်အဲ့တော့ပမာရိနာလဲ့နေတဲ့တိခန္မှုဆိုပြန်မပြောနော်စိတ်ထဲကနေဘလောင်းစုမကြည်မနှက်တွေဖြစ်ပါစီပါစီရှေ့မှာတော့ငုံခံအဲ့လိုမျိုးခန္တီမခေါ်ဘူးအဲ့တော့ခန္တီဆိုဒီမှာအတ္တမနတာစိတ်တ္တစိတ်အနေထားလေးတခုကပြောင်းလဲမှုမရှိဘူးအစ္စန္ဒိကစိတ်ထဲမှာကြမ်းမလာဘူးအနတုရောပါနှုတ်ကလည်းပဲဉာဏ်နဏ္ဍီမပြောဘူးသူပြောသည်မကိုအတာလေးနော်လက်ခံထားတယ်ပြောသည်မကိုလက်ခံနေအပြုံးမပြတ်နေတာဆဲလေလက်ခံနေတာပဲငုံနေတာပဲအဲ့ဒါမှခန္တီပဲနော်တောရိစဆိုတာကြတော့ပါတော့ဆိုရင်ကိုတိလျောက်ကျุလွန်မှုမရှိဘူးနှုတ်နဲ့ကျุလွန်မှုမရှိဘူးကိုနှုတ်နှစ်ခုနဲ့ကျุလွန်မှုမရှိဘူးတောရိစဆိုတာကောင်းသောအမှု၌မွေးလျောခြင်းလို့အဓိပ္ပာယ်ရတယ်သူရတ္တတော့မကောင်းတဲ့အမှုနဲ့ပတ်သက်လာလို့ရှိရင်သူကမလုပ်ဘူး။နော်။ကောင်းတာပဲ။သူကသူထိမ့်သိမ့်နေ။ဩ။သောရိစာရဲ့အတိပ္ပယ်ကခုနကခန္တီကစိတ်ကိုထိမ့်တာ။သောရိစာကြတော့ကာယကံဝစီကံနှစ်ခုလုံးကိုထိမ့်တယ်။မပြောဘူး။သူများကိုပြန်ပြီးတော့ရှံတွေးတာမလုပ်ဘူး။ကိုတိလျောက်ရိုက်တာနဲ့တာမလုပ်ဘူး။နော်။ကောင်းတဲ့အနေထားတိုင်းပဲနေနိုင်တယ်။အဲ့တော့ဒါတွေကတကယ်လူတွေအတွက်အရေးပါတဲ့ကုချင်းတရားတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတာအဲ့ဒါတွေကိုရှင်သာရိပုတ္တရာကခုဒီသင်္ကတိတုတ်မှာဟောထားတာဒါအကုန်လုံးတော့မဟုတ်ဘူးเนาะသင်္ကတိတုတ်မှာဒါတွေနဲ့ပတ်သက်ပြီးတော့အလုံးတကြီးတည်းလက်ခံရမယ်လို့ရှင်သာရိပုတ္တရာကယဟန်တွေကိုညပိုင်းမှာဆွတ်ဆုံမာတဲ့တရားတွေဟာစိတ်ဝင်စားစရာမတတ်ပါကောင်းတယ်နှစ်ချက်စုရှိသလို၃ချက်စု၄ချက်စု၅ချက်စုကနေပြီးတော့၁၀ချက်စုထီအောင်ရှိတယ်ပေါ့နော်အဲ့ဒီတရားတွေကအရေးကြီးတဲ့တရားတွေကိုလူတွေသဘောပေါက်နားလည်အောင်ရှင်သာရိပုတ္တရာကဟောထားပြီးအဲ့ဒီလူအကျိုးပြုသဘာဝတရားတွေမြတ်စွာဘုရားဟောတဲ့အစင့်မြင့်လူရဲ့အခြေခံကိုကျင့်တရားနဲ့လူရဲ့အစင့်မြင့်စိတ်နေစိတ်ထားတွေထပ်တက်ဖို့ဒါအမြတ်တမအရေးကြီးတာနော်အဲ့ဒါအရေးကြီးတယ်အဲ့ဒါတွေမရှိဘဲနဲ့လူတွေကအစင်ကြော်ပြီးတော့လုံနေလို့ရှိရင်ဒါတွေကလွတ်နေတတ်တယ်အဲ့တော့လွတ်နေတတ်တယ်အမှားတော့အစင်ကြော်လုံတာလို့မလို့ရဘူးလို့တော့ပြောတာမဟုတ်ဘူးဒါတွေကပါသွားရမယ်ဒါတွေမပါလို့ရှိရင်တရားသိတယ်လို့ပြောလို့မရဘူးနော်ဒါတွေကဒီအခြေအနေမျိုးတွေဖြစ်ရမယ်တရားသိတဲ့ပုဂ္ဂိုလ်ဟာယင်းတဲ့နှလုံးထဲမှာဒီအသိတွေရှိလာလို့ရှိရင်အခုပုံစံနဲ့ဖြစ်လာမှာ ခန္တီရှိရမယ်သောရစ္စာရှိရမယ်ဟောအဲ့ဒီတရားတွေအလုံးမှတ်သားစရာကောင်းတယ်ပြဗုဒ္ဓရဲ့ဘဝဘဝမြို့ခီးစင်မှာရှင်သာရိပုတ္တရာကညတခေါင်ယံတိမှာဟောတဲ့တရားလို့သူတို့မှတ်သားပြီးတော့เนาะဒီထက်ကိုယ်နဲ့ဆက်ဆိုင်တဲ့တရားတွေကျင့်သုံးလိုက်နာဖို့ကြိုးစားအားထုတ်ကြမယ်လို့ကိုယ်စီကိုယ်စီကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းရှိစေချာယအရှင်ဖေယဖေယတပိတော်တို့သည်ဓမ္မအတိညာရရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျေဓမ္မသဘင်ရှင်ကျင်ပါပြုလုပ်ကြ၍အမတဒါနာဓမ္မဒါနာတရားလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရွတ်တိလေးမြတ်စွာမမတ်သားသားအာယုံထားလျက်နာကြကြပါကုန်၏တရားတော်မြတ်ကိုတတ္တပဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှု၏ဖို့ပါကကိုအမိအဖာအဖို့ဖွာဆွေမျိုးညာတိတို့အားကုသအမြာဝေငှပါကုန်၏သာသနာတော်ဆောင်နှက်လောကဆောင်နှက်တို့အားကုသအမြာဝေငှပါကုန်၏သုံးသက်တဘုံကျင်းနေကုန်သောလောကုံများစွာတတဝါတို့သည်ကုသအမြာကိုစီရကြကုန်သည့်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း